င်္ဂလာညချမ်းပါခင်ဗျာဒဲအလီလည်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းကຢာကတော့ဒီငင်းငယ်လမ်းပြမြေပုံဆိုတာဖြစ်ပါတယ်ဆိုရတက်ကနေပြီးတော့မကြာခင်ကကြီးညာခဲ့တာပါ NCA တနင်္ဂနွေပြစ်ခတ်ရက်စေးတနှစ်မြောက်ခန္ဓာကျင်းပါတဲ့နေရာမှာလက်ရှိအစိုးရရဲ့ငင်းငယ်လမ်းပြမြေပုံတရက်ကိုဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိခုံးမှာထည့်သွင်းပြောသွားတာကျွန်တော်တွေ့လိုက်ရပါတယ်နိုင်ငံမူပေါင်းကိုပြန်လည်ပြင်ဆင်ပြီးတော့ကျင်းပတဲ့27ရာစုပင်လုံးညီလာခံရလတ်တွေကတဆင့်ဖွဲ့စည်းပုံပြင်ရေးနောက်အဲ့ဒီဖွဲ့စည်းပုံနဲ့အညီယူကောက်ပွဲကျင်းပရေးနဲ့နောက်ဆုံးစစ်ဒီမိုကရက်တစ်ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးဆိုတာတွေဖြစ်ပါတယ်။ဒီလမ်းပြမြေပုံဟာဘလောက်ထိလက်တွေ့ကြောက်လဲအဲ့ဒီဓာရီကိုအကောင့်ထဲပို့ဖို့အတွက်ဘာတွေအခက်အခဲရှိနိုင်မလဲဓာရီကိုကျွန်တော်တို့တုံးသက်ဆွေးနွေးပါသွားဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။တဦးကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးဖြစ်ပါတယ်။ဒါပြင်လက်ရှိမြန်မာနိုင်ငံညီငယ်လူငန်းစင်းဒီမှာအဓိကပါဝင်နေကြတဲ့ GMCM UPDGC ကအဖွဲ့ဝင်လည်းဖြစ်ပါတယ်ဘုံမူကြီးခွန်ဦးကပါအဲနောက်တစ်ခုကတော့ကိုရဲနိုင်အောင်ဖြစ်ပါတယ်ကိုရဲနိုင်အောင်က88မျိုးဆက်နိုင်ငံကြီးကောင်းဆောင်တူဖြစ်တယ်လို့ပဲလက်ရှိအဖြစ်ကိုဝဆိုတဲ့အမည်နဲ့နိုင်ငံကြီးတုံးသက်မှုတွေဆောင်ပါတွေရေးသားနေတူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုဝကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဝကြားရပါလား
ကြားရပါ
တယ်ခင်ဗျာကိုဝကခုနကကျွန်တော်တို့ပြောသွားတယ်လို့ပေါ့ဒေါက်ဆန်းစုကြည်ရဲ့ကျင်ညာသွားတဲ့ဒီငင်းငယ်လမ်းပြမြေပုံဆိုတာကပြောမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးပါသွားတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ဒါတက်နဲ့ပါရင်ဆိုင်ရမယ့်အနေအထားဖြစ်တယ်အဲ့တော့ဒါကဘယ်လောက်ထိလက်တွေ့ကြလဲကိုကအရင်ဆုံးခြုံငုံပြီးတော့တုံးသက်ပြီးပါအောင်ဗျဟု
တ်ပထမကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကနော်ဖက်ဒရယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒီလမ်းပြမြေပုံမှာပါတဲ့အစ်အနေအတိုင်းနဲ့ဒါကျွန်တော်တို့ကစောင့်ရရမှာပါ။ဒါပေမဲ့ဒီဟာကကျွန်တော်တို့လက်ရှိတနိုင်ငံလုံးအဖြစ်ကရစေ NCA ကနေပြီးတော့ Democratic Federal ပြည်ထောင်စုတည်ဆောက်တဲ့အဖြစ်သွားဖို့ဆိုရင်ကျွန်တော်တို့ကအခက်အခဲတွေအများကြီးရင်ဆိုင်ရမယ်။တယောက်နဲ့တယောက်နားလည်မှုရှိအောင်စူးစမ်းရမယ်။အချိန်လေးယူရမယ်။အဲ့တော့ဆိုတဲ့အခါကျဒါကတော့ကျွန်တော်တို့ရင်ဆိုင်ကြုံတွေ့ရနိုင်တဲ့အခက်အခဲအဲဒါအချိန်လေးပေါ့သို့တော်များလေကျွန်တော်ကတော့ဘာကိုပြောချင်လဲဆိုတော့အကောင့်ဘက်မှာကတော့ကျွန်တော်တို့လက်ရှိတိုင်းပြည်မှာဦးဆောင်နေရဲ့အဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကလေဒါကျွန်တော်တို့ဒီငင်းငယ်ရအောင်လုပ်မယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့တန်ဖိန်တန်ချထားတယ်။အိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလေအလားတူတန်ဖိန်ချက်မျိုးချထားတယ်။တက်မတော်အနေနဲ့ကလေSAU ကိုလက်မှတ်ထိုးထားတဲ့အတွက်နော်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမယ်ဆိုရင်နိုင်ငံရေးညီမင်းချက်ကိုလက်ခံထားပြီးသားဖြစ်တဲ့အတွက်အထက်ကျဲရှိနေတဲ့အချိန်ကြီးယူရမှာဖြစ်ပင်မဲ့လေဒါကျွန်တော်တို့ဒီတန်ဓေခံကိုသာဆက်လက်စုပ်ကန်ထားနိုင်မယ်ဆိုရင်တော့တောင်းမြင်နိုင်မယ်လို့ကျွန်တော်ကအကောင့်တကပဲပြောချင်ပါတယ်
ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကတက်မတော်အခန်းကဏ္ဍပါမြန်မာတက်မတော်ကပြောမယ်ဆိုရင်ညီငယ်နဲ့ပတ်သက်လို့သူတို့မူချောက်ချက်ရှိတယ် NCA ဆိုတာကိုရက်ခံထားတယ်အဲ့တော့ဒီအချိန်ဒီအပြင်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပြင်ဆင်ရေးကလွတ်တော်ထဲမှာပဲလုပ်ရမယ်ဆိုတဲ့ဟာမျိုးလို့ဖြစ်နေတယ်အဲ့တော့အခုကပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကလွတ်တော်ပြင်ပလို့သဘောတည်ရောက်လာတော့တက်မတော်နဲ့ထိတ်တိတ်ဖြစ်စရာတွေရောရှိနိုင်ပါလား
ဟုတ် NCA ကိုလက်မှတ်တက်မတော်က NCA မှာလက်မှတ်ထိုးပြီးကြတဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ဆိုတဲ့အခါကိုတက်မတော်တွေနဲ့မူအားဖြင့်လက်ခံထားပြီးသားဖြစ်နေတယ်။ဒါကဒါသူတို့ကဒီအဲခိုင်မာကတိကဝတ်ပြုထားတဲ့အနေအထားမျိုးဖြစ်နေတဲ့အတွေ့ဒီဟာကိုတော့တက်မတော်အနေနဲ့ဘယ်လိုလုပ်ရမယ်ဆိုတာလက်တွေ့ဘယ်လိုလုပ်မယ်ဆိုတာဖြစ်မနေစဉ်းစားရမယ်လို့ကျွန်တော်ယူဆပါတယ်
။ကိုရင်းနေအောင်လေလိုင်းပေါ်မှာခဏနေပေးပါခင်ဗျာကျွန်တော်ဘုံမူခွန်ကကိုဖိတ်ခေါ်ချင်ပါတယ်ဘုံမူခွန်ကကြားပါလားခင်ဗျာ
โอเคครับ
ကျွန်တော်ဒီညမှာဘုံဝီခုံးကမေးချင်တာဘုံဝီခုံးကကလက်ရှိအပြစ်ခတ်ရစေးရေးယူထားတဲ့ဖွဲ့စည်းတွေထဲမှာလည်းပါဝင်တဲ့ခါကျတော့မြမတက်မတော်ကတောက်လျှောက်ကန်ဆွဲတာကအပြစ်ခတ်ရစေး NCA ကိုလက်မှတ်ထိုးကြပါလက်မှတ်ထိုးတော့မှနိုင်ငံမူပေါင်းပြန်လည်ပြင်ဆင်မှုနောက်ပိုင်းလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရမယ်ဆိုတဲ့ဟာမျိုးကိုသူတို့တော်တော်လေးစွတ်စွတ်ကန်ကန်ဘုံမူကြီးဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုနိုင်ကပြောလာတာတောက်လျှောက်ရှိပါတယ်ဒါပေမဲ့အစိုးရကအခုကြီးညာထားတဲ့ညဉ့်ညံရေးလမ်းပြမြေပုံမှာ NCA နဲ့ပတ်သက်လို့တလုံးတစ်ပါးသားမှပြောထားတာမတွေ့ရပါဘူးခင်ဗျအဲ့ဒါကွဲလွဲမှုဖြစ်နေပြီလို့ယူဆနိုင်ပါလား
ကျွန်တော်တို့ NCA မှာလမ်းပြမြေပုံရှိပါတယ်ကျွန်တော်တို့ကိုယ်တိုင်ရေးဆွဲပြီးတော့အားလုံးသဘောတူထားပါတယ်အဲ့ဒီလမ်းပြမြေပုံကရေပူရသဘောဆောင်ပါတယ်အခုအတိုင်းပင်ကပုဂ္ဂိုလ်ရဲ့ပြောပြလိုက်တယ်လုပ်ငန်းစဉ်ပေါ့ဗျာအဲဒီဒါရတာသတင်းစာကနေလမ်းပြမြေပုံလို့နံပါတ်တက်တာပါတကယ်တော့သူရဲ့အစိုးရဘက်ကလှုပ်ချင်တဲ့လမ်းဟိုပါပေါ့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပါ
ဟုတ်ကဲ့မူလလမ်းပြမြေပုံဆိုတာလေးနည်းနည်းလေးရှင်းပြပေးပါလား
ဟုတ်ကဲ့ ဥပမာဆိုရင်ကျွန်တော်တို့ကမူလလမ်းပြမြေပုံမှာပြည်တော်တို့ငင်းချမ်းရေးညီလာခံကျင်းပခြင်းပြီးတဲ့နောက်မှာပြည်တော်တို့အကော့ပြည်တော်တို့သဘောတူစာချုပ်ချုပ်ဆိုခြင်းကျွန်တော်အဲ့ဒါထည့်ထားတယ်ပြည်တော်တို့သဘောတူစာချုပ်ချုပ်ချိုပြီးတဲ့အချိန်မှာပြည်တော်တို့လွှတ်တော်ကအတည်ပြုပေးခြင်းပေါ့ပြီးတော့အခါကျတော့နောက်ဆုံးဒီသဘောတူထားပြီးတော့ဟုတ်လားပြည်တော်တို့သဘောတူစာချုပ်ကိုအကောင့်ထည့်ဖို့ခြင်းလို့ကျွန်တော်မူလရှိပါတယ်အဲ့ဒီလိုရေဘူးရကိုအခုဒီဘာတွေ့ရလဲဆိုတော့ပြည်တော်တို့သဘောတူစာချုပ်ချုပ်တဲ့နေရာမှာဒီ28ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနောက်ပြီးတော့28ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ထားတဲ့ဥပဒေနဲ့အညီကျွန်တော်တို့ရွေးကောက်ပွဲကျင်းပခြင်းအဲ့ဒီရွေးကောက်ပွဲကနေမှဖွဲ့တဲ့ပြည်တော်စုတည်ဆောက်ဖို့အတွက်ဆက်ဆင့်သွားဖို့ဆိုတော့အပေးစိတ်ဟိုပြောရတာဖြစ်ပါတယ်။ဒါကြောင့်ဖက်ဒရယ်ပြည်တော်စုဟာလာကျတည်ဆောက်နိုင်ဖို့အတွက်ကတော့ကျွန်တော်တို့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတော့လိုအပ်ပါတယ်။အဲ့ဒါကိုလည်းပဲဒီကျွန်တော်တို့ပြည်တော်စုသဘောတူစာချုပ်ကနေပြီးတော့ဆုံးဖြတ်ချက်ချတဲ့နေရာမှာစာချုပ်ရဲ့သဘောတူညီချက်တင်မှာထည့်သွင်းဖို့လိုတယ်ဆိုတဲ့သဘောမျိုးကိုနည်းနည်းလေးအမှုစိတ်ထပ်ပြီးတော့ပြတဲ့သဘောမျိုးပေါ့ကွာ
အဲဗမွီးကုန်းကောင်မေးချင်ပါတယ်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ပါအခုအစိုးရရဲ့သဘောထားကတော့ကျွန်တော်သိသလောက်ညီငယ်လုပ်ငန်းစဉ်မှာအလုံးဖြစ်တဲ့အမြပေါင်ခွင့်ရအောင်ဆောင်ရွက်မယ်ဆိုတဲ့မူတို့ချပြီးတော့လုပ်တာရှိပါတယ်ဒါပေမဲ့တလောကပဲဗိုလ်ချုပ်မကြီးမင်းအောင်လိုင်းပြောထားတဲ့အထက်မှာတော့ဒီမိုကရေစီအစိုးရဖြစ်နေပြီရတားစုကဖြစ်နေပြီလွှတ်တော်ရှိနေပြီအစိုးရရှိနေပြီတိုင်းသားအနေနဲ့ဒီလက်နက်ကင်တာလဲဆိုလို့ရှိရင်ဒီရှိပြီးသားနိုင်ငံတော် institution တွေကတစင်ကိုလိုချင်းဟာတောင်းပါဆိုတဲ့ဟာမျိုးဖြစ်တယ်ခုနပြောလို့ပေါ့အဓိကပြစ်ခတ်ရက်စဲရေးဆိုတာကိုပို့ပြီးတော့တားဆူနေတာတွေ့ရပါတယ်ခင်ဗျာဒီကြားထဲမှာငင်းငယ်လုံငန်းစင်နဲ့ပတ်သက်လို့အစိုးရနဲ့တပ်မတော်နဲ့သဘောကွဲလဲမှုမျိုးတွေကိုမြင်ရပါလား
ကျွန်တော်တုံ့ပြန်တာတော့ဒီကွဲလွဲတဲ့အဆင့်တော့မတွေ့ဘူးခင်ဗျဒီသဘောထားကတော့ဒီဟိုတစ်ထပ်တည်းမကြတာတော့ရှိနိုင်တယ်ဥပမာကျွန်တော်တို့ရဲ့နှစ်ပတ်လည်အစည်းအဝေးမှာဟာလာကောင်းဆောင်ဒီနှစ်ဦးပြောတာကိုနားထောင်ကြည့်လိုက်တော့ပုတ်တိုက်မှုတော့ရှိလာတဲ့သဘောတွေ့ရတယ်ဒီမန်းချက်ကတော့တူတယ်ဒီတော်သူစာချုပ်ချုပ်မယ်ဒါကတော့ကျွန်တော် FCA မှာလက်မှတ်ထိုးပြီးသားနောက်တစ်ခါဖရဲဒီတော်သူတည်ဆောက်မယ် FCA လက်မှတ်ထိုးပြီးသားတို့တော့စာချုပ်ချုပ်တဲ့နေရာမှာနိုင်ငံရေးသဘောတူချက်ကဘာတွေဖြစ်မလဲပြည်တော်စုဖက်ဒရယ်ပြည်တော်စုတည်ဆောက်တဲ့နေရာမှာဘယ်လိုပုံစံနဲ့လုပ်မလဲအဲအဲ့ဒီလိုအပေးစိတ်မှာကတော့နီးလမ်းပေါ့ဗျာနီးနာကတော့နည်းနည်းကွာခြားခြင်းတဲ့သဘောရှိတယ
်သရရှင်ချို့ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်သရရှင်ချို့ကလည်းသူတို့ပါဝင်မေးမြန်းဆွေးနွေးလို့လည်းသူတို့တယ်လီဖုန်းနံပါတ်တွေပြပို့ထားပါတယ်ပထမဆုံးဦးစောလွင်ဦးကိုရဲနိုင်အောင်ရှိပါတယ်ဗမွီခုံးကရှိပါတယ်ဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ်
ဒူအဖတ်ဆူကြီးကလုံးဝကိုစွန့်ဆန်းနိုင်တာကိုကျွန်တော်မတွေ့ရဘူးခင်ဗျ။အားကြောင့်ဆိုတော့ကျွန်တော်ဟို2008ဖွဲ့စည်းပုံအရာလေတက်ကသူတို့ထိန်းချုပ်ထားတဲ့အရာကိုဆုံးရှုံးမှာကိုသူတို့ကြောက်နေတူရတယ်။ဟိုဘိုလ်ရှုပ်မှုကြီးတန်းရွှေနဲ့ဒူအဖတ်ဆူကြီးနဲ့တွားတွေ့တဲ့အရှင်နေမျိုးကိုကျွန်တော်သုံးသပ်မိပါတယ်။သူတို့ရဲ့အာဏာကိုသူတို့ရဲ့လက်လွတ်ဆုံးရှုံးမှာကိုသူတို့စိုးနေပုံရတယ်။ဒါကြောင့်သူတို့ယုံကြည်စရာတို့ကျွန်တော်တို့လည်းလုံးဝကိုမထင်မဲ့မှတ်ဘူး။
သောရှင်သူဖိတ်ခေါ်ကြပါလေဆရာတော်ဥပညာရှင်ပြမင်းလို့ရပါပြီခင်ဗျာမင်းမြန်ကြီးမင်းမြန်လို့ရပါတယ
်မှန်ပါဗျာသင်ဆိုတာကဒီဘယ်လိုမှအိတ်ကရုံကိုပေးနိုင်စရာမရှိပါအဲ့တော့မိတ္တရုံကြီးပဲတိုင်းရင်းသားဒေသတွေမှာပဲဖြစ်တခြားပြည်နယ်ပြည်မတွေမှာပဲဖြစ်ဖြစ်ကြတဲ့မှာအဲ့လိုမိတ္တရုံဖန်ဆင်းလာတဲ့အတွက်တကယ့်ဒုက္ခရောက်ကြတာဟိုကျွန်တော်တိုင်းရင်းသားလက်ရှိမှာဖြစ်လာတာတိုင်းရင်းသားဒေသတွေပေါ့ရင်းကျက်မဲ့အခြေတစ်ခုနည်းနည်းရကျင်တဲ့ဆန္ဒတော့
ဒီလိုဦးနေနေနေအောင်တင်ပြခြင်းပါတယ်။တင်ပါခင်ဗျာ။အခုကျွန်တော်သရော့ရှင်နေနှစ်ဦးပြီးတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးသူနှစ်ဦးပြန်ဖိတ်ခေါ်ခြင်းပါတယ်။ဘဝီကိုကခုနဆွေးနွေးသွားတဲ့နှစ်ယောက်ကကြားမိပါမှာပထမတစ်ယောက်ကတော့အစိုးရကတက်ကိုမလွန်ဆန်နိုင်ပါဘူးတဲ့။နောက်တစ်ယောက်ကကျတော့လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပွဲအခြေအနေနဲ့ပတ်သက်လို့မိမောင်းထိုးပြောသွားပါတယ်။ဆိုလိုရင်းကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်လက်ရှိအခြေအနေမှာညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့တန်တရားဖြစ်တဲ့ဆိုတဲ့ရိတ်လက္ခဏာတွေတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဘဝီကိုကပြန်ဖြေပေးပါလား။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းချမ်းရေးလုပ်ငန်းစဉ်ဆိုတာလည်းပဲအင်မတန်ခက်ခဲကြမ်းတမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတကာအတွေ့အကြုံတွေလေ့လာလို့ရှိရင်ငင်းချမ်းရေးလုပ်ငန်းစဉ်ကများများနဲ့လွယ်လွယ်နဲ့ရလေမရှိပါဘူးကျွန်တော်တို့လက်နက်ကန်ပြိပခါတွေအန်ဒီအကြီးတယ်လို့ပြောကြတယ် ဒါပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကလည်းအန္တရာယ်ကြီးတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြီးမြောက်ဖို့အတွက်ကအချိန်ယူပြီးတော့စိတ်ရှည်ပြီးခံတာနဲ့ကျွန်တော်တို့ကလုပ်ရတာဖြစ်ပါတယ်။အဲလက်မှတ်ထိုးသားစီဖြစ်စေမထိုးသားစီဖြစ်စေဟလာစိတ်ရေးရဘယ်ဖွဲ့မဆိုတိုက်ခိုက်ရင်တော့ကိုယ့်အကိုခုခံကာကွယ်ပိုင်ခွင့်တော့ရှိကြတာပဲ။ဒါကြောင့်တစ်ဖက်ကစိတ်ရေးကိုစိတ်ရေးနဲ့ခုခံကာကွယ်တယ်လို့ကျွန်တော်တို့အာဒီဥပဒေရေးပေါ့ဖွဲ့စည်းပုံအခြေခံဥပဒေရ၎င်းပေါ့ကျွန်တော်တို့နိုင်ငံရေးရ၎င်းကျွန်တော်တို့ရဲ့လိုချင်တဲ့အချင်းချင်းရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ
်တို့ရှင်ချို့လှည့်ပြန်ပေးချင်ပါတယ်ကိုတီးလိုက်မှုလေလိုက်ပေါ်မှာတူတုတ်တုတ်လေးဆွေးနွေးမြများလို့ရပါတယ်ခင်ဗျ
ငင်းရရေးကနော် SD လက်မှတ်လည်းထိုးထားတယ်နော်အပြစ်ခတ်ရစေလုပ်မယ်လို့တို့ပြောနေကြတာတော့ကျွန်တော်အမြင်နဲ့ကြားနေရပါတယ်ခင်ဗျဒါပေမဲ့လက်ရှိအစိုးရစစ်တပ်အဖွဲ့အစည်းတွေကတော့ငင်းညာရင်ကိုမှလိုချင်ပါသလားလို့ကျွန်တော်အနေနဲ့ပြောလို့ပါတယ်ကဘာဖြစ်လို့လဲဆိုတော့နော်အစီလက်မှတ်ထိုးထားတယ်ငင်းညာရင်လုပ်မယ်ဆိုတော့ချင်းပြင်းနဲ့တိုက်တာတွေရှမ်းပြင်းနဲ့တိုက်တာတွေကဒါအစိုးရစစ်တပ်ရဲ့ဒါမမှန်မကန်တဲ့လုပ်ရမှုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ခုသူတို့ပြောနေတာကအကောင်းကြီးပဲပြောနေကြပါတယ်ကအစိုးရရောစစ်တပ်ရောဟိုခေါင်းဆောင်တွေပေါ့အကောင်းကြီးပြောမယ်လုတာနဲ့တလွဲစီပဲဖြစ်နေပဲခင်ဗျတကယ်လို့မမှန်ကန်ကန်နော်စိတ်စေတနာရှိမယ်စိတ်စေတနာထားမယ်ဆိုရင်ကျွန်တော်မြင်မှသိရငင်းညာဖို့ကတော့အမှန်မှလွယ်ပါတယ်ဒါပေမဲ့မလွယ်အောင်လုပ်နေတာကဒီစစ်တပ်အဖွဲ့အစည်းတွေပဲလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါနောက်တူဖိတ်ခေါ်ချင်ပါလေအဲကိုတက်မောင်ကိုတက်မောင်ထင်တယ်ကိုတက်မောင်ကြားပါလား
ဟုတ်ကဲ့
ဟုတ်ကဲ့တူတုတ်တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဟောပါဖက်ဒရယ်မျိုးစစ်ဟိုတမတော်ဟောအစိုးရထိန်းချုပ်မှုအောက်ကိုထားပြီးတော့ဖက်ဒရယ်မျိုးပြေးလိုက်ငင်းငင်းကြီးတော့ရမယ်ထင်ပါတယ်ဖက်ဒရယ်မျိုးကအရေးကြီးပါတယ်အဲဒီစစ်တပ်ကိုစိုးရလောက်မှထားဖို့ရတော့ကပြည်မောင်စီကဥပဒေမြန်မာဖြစ်နေပါ
ဟုတ်ကဲ့ကိုတက်မောင်ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးသွားတဲ့တော်ရှင်နှစ်ဦးကြည့်မယ်ဆိုရင်ပထမတစ်ယောက်ကကိုတီးလက်မှုကတော့လက်ရှိညဉ့်ညဲဖြစ်စဉ်နောက်ညဉ့်ညဲပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့သူ့ရဲ့တန်တရားတွေကိုသူ့ရဲ့သဘောထားပြောသွားတာပါကျွန်တော်ရှေ့မှာလည်းဆွေးနွေးပြီးပါပြီကိုတက်မောင်ကတော့ဖရပီအောင်စုဖြစ်ဖို့တဲ့ဖွဲ့စည်းပုံကိစ္စနဲ့ပတ်သက်လို့ပြောလာပါတယ်ကျွန်တော်ဒီနေရာမှာကိုဝါကိုပဲမေးချင်ပါတယ်ကျွန်တော်အချိန်နဲ့သိမ့်ပြတော့ပါဘူး1မိနစ်ခွန်2မိနစ်လောက်တော့ရပါသေးတယ်ကိုဝါကြီးအခုဒီဖွဲ့စည်းပုံပြင်ရေးကိစ္စကပြောရမယ်ဆိုရင်တက်လာတဲ့အစိုးရကရုပ်ကဝတ်နဲ့တက်လာတဲ့အစိုးရကသူတို့အနေနဲ့ဖွဲ့စည်းပုံပြင်မယ်ဆိုတာဂရီကူဝဲလုတ်ခဲ့တာတွေရှိပါတယ်လွတ်တော်တဲမှာပေါ့အခုကလွတ်တော်တဲမှာလုတ်လို့မရလို့လွတ်တော်ပြင်ပါလုပ်ရမယ်အခြေအနေမျိုးလားဘယ်လိုများသုံးသပ်မိပါလဲ
တကယ်တမ်းပြောရရင်တော့ဗျာကျွန်တော်တို့တိုင်းပြည်ရဲ့ရင်းဆိုင်နေရာရဲ့အခြေအနေကအများကြီးပါအများကြီးဖြစ်တဲ့အတွက်မစီပါရေးပဲကြည့်ကြည့်နိုင်ငံရေးပဲကြည့်ကြည့်ဒီပြည်ငြိမ်းရေးကိစ္စပဲကြည့်ကြည့်အများကြီးဖြစ်နေတဲ့အတွက်ကျွန်တော်တို့ကရှိသေးတာအနေထားလေးပြီးတော့အကောင့်တွေရောက်သွားအောင်ပို့လို့ခြင်းနဲ့ပန်းလိုက်တက်ကိုရောက်သွားသိရင်တတိပီးချင်းကျွန်တော်တို့ကဆွေးနွေးပြီးနိုင်ပြီးတော့တွားနေရတဲ့အတွက်အားမရပါဘူးစိတ်ပြည့်စရာတွေကတော့မလဲမပြေရှိကိုရှိမှာပါတို့တော်ညာလေးကျွန်တော်တို့အရေးကြီးတာကကျွန်တော်တို့ကကျွန်တော်တို့နိုင်ငံရဲ့တမိုင်းဥတီကျပေးသွားနေရဆိုရဟာမူကျွန်တော်တို့ရှင်းရှင်းလင်းလင်းနားလည်သူလို့ပါတယ်အဓိကပြောချင်တာကအချိန်လေးအားလုံးကဧည့်ငင်းငယ်ရောက်ရမယ်အဲ့ရမယ်တစ်ဆင်းဖက်ဒရယ်တည်ထောင်စုပုံစံတမျိုးကိုတည်ဆောက်ရတဲ့တက်ကိုမလွဲမပြေပြန်ပို့နေတဲ့အတွက်ကျွန်တော်ကတော့ဘလို့အခက်ကျင်းရဲ့ရှိရှိသက်သက်လာရဲ့ရှိရှိအောင်မြင်ရမယ်မအောင်မြင်လို့လည်းမဖြစ်ဘူးမအောင်မြင်ကျွန်တော်တို့တန်းကြီးရဲ့အနာဂတ်လုံးဝပြတ်သုံးသွားတဲ့ဒီတင်နိုင်တဲ့အတွက်မဖြစ်ပြအောင်လုပ်ရမယ်။ဒုက္ခမှုမှတ်သမားကိုကျွန်တော်အနေနဲ့ဒီလိုငယ်ရောက်ဒုက္ခမှုမှတ်သမားကိုကျွန်တော်အနေနဲ့တော့လေးလေးနဲ့ကျိုးကျိုးထောက်ခံပါမယ်။ဟု
တ်ဒီနေရာမှာကျော်ကိုကောတစ်စက်တည်းမိချင်ပါလေအချိန်ကာလတတ်မှတ်ချက်ပေါ့။အခုအစိုးရတက်တန်းကာလအတွင်းမှာပဲဒီလောက်ထိကြီးမားတဲ့ဒီ Democratic Federal ပြည်အောင်စုတိဆောက်ရေးဆိုတဲ့အစင်အားလုံးလုတ်နိုင်ပါမလား။အချိန်ကာလဘယ်လောက်သွားနိုင်မယ်လို့ယူဆပါလဲ။
ဒီကလာကျွန်တော်ကြိုးလိုချင်တဲ့တဘောကဒီငါးနှစ်တက်တန်းတင်ဆင်းရောက်ရမယ်လို့တော့ကျွန်တော်ဆိုလိုပါဘူးဒုတိယညာလေးပဲကျွန်တော်တို့ကအစင်ပြီးတစ်ဆက်တော့ခုကန်းလိုက်စီရအောင်သွားမယ်လို့ကျွန်တော်ဆိုလိုချင်တာပါဒါကျွန်တော်တို့ကနှစ်ပေါင်း80ကျော်ဒီဒက်စ်ကိုဖြတ်ပြီးတော့ကျွန်တော်ကဖြတ်တန်းပြီးတော့ငါးနှစ်တင်ဖယ်ရယ်ပြည်တော်စုပြီးဆောက်ဖို့ဆိုတော့မဖြစ်နိုင်ပါဘူးဒုတိယညာလေးပဲဖယ်ရယ်ပြည်တော်စုကိုဦးတည်နေတဲ့အခြေခံကောင်းနေတော့၅နှစ်အတွင်းမှာကျွန်တော်အနေနဲ့ဖ ဆက်မနိုင်နိုင်လို့ယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းအလီလဲအစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဗမူကြီးခွန်ဟုတ်ကနောက်ကိုရဲနိုင်အောင်ခေါ်ဆိုင်ဆရာကိုဝကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသတော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်းအလီလဲအစီအစဉ်ဒီမှာကျန်းသားခွင့်ပေးပါခင်ဗျာ